ယူရန်နိုင်ငံအတွက်အစစ်မြေလေယောင်းကောက်ဝေးစနစ် S-300 ကိုရုရှားနိုင်ငံကဒီနှစ်ကုန်နောက်ဆုံးထားတင်ပို့မှာဖြစ်တဲ့အကြောင်းအီရန်စိုးရအစစ်မြေရရှိသူကပြောပါရယ်ယူရန်နိုင်ငံကိုမစ်ဆိုင်းလနဲ့တင်ပို့မှုတွေမလုပ်ဖို့၅နှစ်ကြာတိုင်းမြင့်ချက်ကိုဖယ်ရှားလိုက်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲအီရန်မျိုးသားလူညွန့်ကောင်စီရဲ့အကြီးအကဲအလီရှမ်ခါနီကရုရှား Interfax သတင်းဌာနကိုကြေညာချက်ပေးဖို့ပြောဆိုခဲ့တာပါဘလောက်စောစောပို့နိုင်မလဲဆိုတာကတော့ထုတ်လုပ်သူတွေပေါ်မူတည်နေပြီးအားလုံးပြီးဆုံးမှုဆိုရင်တော့6လတက်မနဲ့ကြာလိမ့်မယ်လို့ခန့်မှန်းထားတယ်လို့လည်းရုရှားလူညွန့်ကောင်စီအတွင်းဝင်နီကိုလိုင်ပက်ထရူရှက်ကဒီကနေ့ပဲ Interfax သတင်းဌာနကိုပြောဆိုခဲ့ပါတယ်ဒေါ်လာ1800တန်ဖိုးရှိတဲ့အရောင်းဝယ်စာချုပ်ကို2008ခုနှစ်ကတည်းကချုပ်ဆိုထားတာဖြစ်ပေမဲ့ကုလသမဂ္ဂလူညွန့်ကောင်စီကအီရန်ပေါ်အရေးယူတက္ကသိုလ်ကြီးချမှတ်ခဲ့ပြီးတဲ့နောက်2010ပြည့်နှစ်မှာရုရှားကဆိုင်းငံ့ထားတာပါအမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်အတိုင်းအခုကဆက်လက်ဆောင်ရွက်တော့ဖို့ရုရှားသမ္မတရဲ့ဆုံးဖြတ်ချက်ပေါ်စိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်ရုရှားနိုင်ငံကအီရန်ကိုကာကွယ်ဒီကြောင်ကဝဲစနစ်ရောင်းချနိုင်တဲ့အပေါ်ကန့်ကွက်ကြောင်းအရင်ကလည်းပြောပြရဲ့အကြောင်းနဲ့သမ္မတအင်ဂျီရောပြောခွင့်ရဂျော်ရှာနက်ကပြောဆိုခဲ့တယ်လို့မကြာသေးခင်ကရုရှားနိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းအမေရိကန်နိုင်ငံဂျာယီဝန်ကြီးချွန်ကယ်ကဒီကြောင်ကိုဆွေးနွေးခဲ့တယ်လို့လည်းပြောဆိုသွားခဲ့ပါတယ်